ခြင်းအချိန်ကာလမစခင်ကတည်းကဘုရားသခင်ဟာတည်ရှိခဲ့တယ်ခရစ်တော်ဟာလည်းဘုရားသခင်နဲ့အတူအစကတည်းကတည်ရှိခဲ့တယ်ဘုရားသခင်နဲ့အတူတူဖြစ်ခဲ့တယ်ဘုရားသခင်နဲ့အတူကောင်းငင်တဲ့မြေကြီးကိုလည်းဖန်ဆင်းခဲ့တယ်ဒါပေမဲ့ခရစ်တော်ဟာလူတရံကိုယူပြီးမြေကြီးပေါ်၌အသက်ရှင်နေခဲ့တယ်လူသားနည်းတူကွယ်လွန်အိဆာရောက်ခဲ့တယ်ဘာဖြစ်လို့လဲရုပ်ပုံတွေကိုကြည့်ပြီးရှင်းပြတာကိုနားထောင်ကြည့်ချင်ပါတယ်ရုပ်ပုံတစ်ကိုကြည့်ပါလွန်ခဲ့တဲ့နှစ်ပေါင်း2000ခန့်၌ယေရှုဟာဣသရေလနိုင်ငံတွင်အသက်ရှင်နေထိုင်ခဲ့တယ်သူဟာလူတွေကိုဖျားသခင်အကြောင်းကိုပြောပြခဲ့တယ်။နမိတ်လက္ခဏာများစွာကိုလည်းပြုလုပ်ခဲ့တယ်။ယေရှုဟာလူစနစ်ဦးကိုသူရဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေများဖြင့်ရွေးချယ်ခဲ့တယ်။ဒီလူတွေကယေရှုဟာဖျားသခင်ထံမှရောက်ရှိလာတဲ့အကြောင်းနားလည်ခဲ့ကြတယ်။ယေရှုဟာသူတို့ရဲ့ရှင်ဘုရင်ဖြစ်လာမယ်လို့ထင်ခဲ့ကြတယ်။ယေရှုကတော့သူဟာနှင်းဆဲခြင်းခံပြီးအနိစ္စရောက်မယ်လို့သူတပည့်တော်များအားပြောပြခဲ့တယ်။ဒါပေမဲ့သူကိုမယုံနိုင်ခဲ့ကြဘူး။တနည်းကြတော့ယေရှုဟာသူတပည့်တော်များတွေက၃ဦးကိုခေါ်ပြီးတောင်းပန်တက်ခဲ့ကြတယ်။အဲ့ဒီနေရာမှာအာဩပွဲနမိတ်လက္ခဏာတွေ့မြင်ခဲ့ကြတယ်။ရုပ်ပုံကိုကြည့်ပါ။ယေရှုဟာအသွန်ပြောင်းသွားတယ်သူရဲ့မျက်နှာဟာနေရောင်ကဲ့သို့တောက်ပပြီးသူရဲ့ဝတ်လုံတွေဟာလည်းအလင်းရောင်လိုဖြူဖွေးနေတယ်ထိုနေရာ၌လူနှစ်ဦးထင်ရှားပေါ်လာကြတယ်ထိုသူတို့ဟာနှစ်ပေါင်းများစွာကြာတုန်းကကဘာပေါ်တွင်အသက်ထင်ရှားခဲ့ကြတဲ့ပရောဖက်ကြီးများပင်ဖြစ်ကြတယ်ယေရှုနဲ့စကားပြောကြတယ်ယေရှုဟာယေရုရှလင်မြို့တွင်အသေးခံရမယ့်အကြောင်းကိုပြောကြားပြီးနောက်ထိုသူနှစ်ဦးဟာတပည့်တော်များရဲ့မျက်စိအောက်မှာပဲပျောက်ကွယ်သွားကြတယ်